အဲ့ဒီအပတ်ထေဒီစုမှာကမ္ဘာခေါင်းဆောင်တွေစုဝေးတက်ရောက်နေကြချင်းအစည်းအဝေးကိုကန့်ကွက်သူတွေကလည်းမနီလာမြို့တော်မှာဒီနေ့ဆန္ဒပြကြပါတယ်။အပတ်အစည်းအဝေးဟာချမ်းသာကြွားတဲ့နိုင်ငံတွေကသူတို့ရဲ့ဂျူးစီဘောက်ကိုကာကွယ်ဖို့အထူးကဆောင်ရွက်တဲ့အစည်းအဝေးဖြစ်ပြီးပြည်သူလူထုရဲ့အခွင့်အရေးကိုတော့ကာကွယ်မပေးဘူးလို့ဆိုပြီးတော့အဲ့ဒီအစည်းအဝေးကိုဖျက်သိမ်းဖို့ဆန္ဒပြသူတွေကကန့်ကွက်နေကြတာပါ။ဆန္ဒပြသူတွေဒီမှာတော့လူမျိုးရင်းနဲ့ရတပ်ဖွဲ့ဝင်အများပြားကစောင့်ကြံနေပါတယ်။အပတ်အစည်းအဝေးတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေရဲ့လူမျိုးရေးကိုကာကွယ်ပေးဖို့ဖိလစ်ပိုင်စစ်သားနဲ့ရတပ်ဖွဲ့ဝင်3000ကျော်ဖြန့်ကျက်ချထားတာပါ။အလားတူပဲဟောင်ကောင်မှာရှိတဲ့ဖိလစ်ပိုင်ကောင်စစ်ဝန်ရုံးပြင်ပမှာလည်းလူအခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့လူ့သမားရေးလှုပ်ရှားသူတွေဦးဆောင်ပြီးတော့လူအယောက်20လောက်စုဝေးပြီးအပက်စီဝေးကိုစန့်ကျင်ကောက်ကွက်ပါတယ်။အပက်စီဝေးကိုပထမဆုံးအချိန်အင်ရှင်ဖြစ်လက်ခံကျင်းပတဲ့1996ခုနှစ်ကစလို့ဖွံ့ဖြိုးတိုးတက်လာတဲ့အချိန်ကြီးဘာမှမရှိတဲ့အပြင်ဖိလစ်ပိုင်ရဲ့စီးပွားရေးဟာပိုပြီးတော့ဆိုးရွားသွားခဲ့တယ်လို့ကောက်ကွက်သူတွေကပြောပါတယ်။